ဗစ်တိုးရီယာမုန်းနဲ့ပတ်သက်ပြီးကလီငယ်ရဲ့အမည်ရင်းနဲ့မိသားစုသတင်းအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကလိုအပ်တယ်လို့အရေးယူဆောင်ရွက်ဖို့သမရကကြာသာပတိနေမှာညွှန်ကြားထားတယ်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုတရားစွဲနိုင်ဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအပြင် ILAM ကလည်းသမရစီကခွင့်ပြုမိရတာနဲ့တရားစွဲတော့မယ်လို့ဆိုပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကပြောပြပါမယ်ရှင်။
ကလေးငယ်လေးဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာဖခင်ဖြစ်သူကိုယ်တိုင်ကသမ္မတစီစာရေးသားတင်ပြခဲ့တာပါ။အဲ့ဒီပေါ်နိုင်ငံတော်သမ္မတကပြည်ထောင်စုတရားလွှတ်တော်ချုပ်ပြည်ထောင်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရှေ့နေချုပ်ရုံးတို့ကိုညွှန်ကြားချက်၄ချက်ပေးခဲ့တယ်လို့ဒီကနေ့ပြုလုပ်တဲ့သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဦးစောထေကအခုလိုပြောပါတယ်
။သမ္မတကတော့အမှုမှန်ပေါ်ပေါက်ရတယ်။နံပါတ်1တာဝန်ခံမှုတာဝန်ယူမှုရှိတယ်နံပါတ်3ကတော့ကျွန်တော်ဥရိမုံဖြစ်ရံနံပါတ်4ကတော့တရားဥပဒေစိုးမိုးရေးအတွက်ဆောင်ရွက်ထားမှုအခြေအနေများကိုပဲတိတွေးကြည့်အမှန်တရားအတိုင်းကျန်လည်တင်ပြရတယ်ဆိုကျွန်တော်တို့ညွှန်ကြားပါတယ်အဲ့တော့တရားလွတ်တော်ချုပ်ရဲ့ကျွန်တော်တို့ပြည်ထောင်စုဝန်ကြီးဌာနရဲ့ပြည်ထောင်စုရှေ့နေချုပ်ရဲ့ဒီပေါ်မှာတမားရေးဒီအပြီးပြီးတင်ပြကြတယ်တင်ပြချက်တွေကတော့အများကြီးပေါ့နော်တရားလွတ်တော်ချုပ်ကလည်းတရားရေးဆိုင်ရာပေါ့ပြည်ထောင်စုဝန်ကြီးဌာနကလည်းသူအမှုစစ်ဆေးရေးဖော်တော်ရေးဆိုင်ရာပေါ့ပြည်ထောင်စုရှေ့နေချုပ်ကလည်းဆိုးလုံးကလည်းဥပဒေပိုင်းဆိုင်ရာတင်ပြပါတယ်
ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုကိုရေးအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုအရင်းယူဆောင်ရွက်ဖို့အတွက်သမ္မတကသက်ဆိုင်ရာအဖွဲ့အစည်းတွေကိုမနေ့ကညွှန်ကြားခဲ့တယ်လို့ဦးစောထေကဆက်ပြောပါတယ်
။သူများသူများနဲ့ဆက်လင်းရေးလုံခြုံရေးမှုနဲ့မဆောင်ရွက်နိုင်တော့တာဝန်ကျေပွန်စွာမဆောင်ရွက်နိုင်တော့လက်ဆောင်မှုများဖြစ်ပေါ်ခဲ့သောဥပဒေကြာတန်းသူများနဲ့ညီညွတ်မှုမရှိသောတာဝန်ရှိသူများကိုသက်ဆိုင်ရာအဖွဲ့ပြီးကလိုအပ်တယ်လို့ရေးယူဆောင်ရွက်ရတယ်ဆိုကျွန်တော်ညွှန်ကြားထားပါတယ်။ညွှန်ကြားထားတဲ့အတွက်သက်ဆိုင်ရာအဖွဲ့ပြီးတွေကအဲ့ဒါကိုသမ္မတရဲ့လမ်းညွှန်ချက်တိုင်းဆက်ပြီးဆောင်ရွက်ဖို့ရှိပါလိမ့်မယ်။
အဲ့ဒီသတင်းစာရှင်းလင်းပွဲကိုဦးဆောင်ခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဟူကင်းရဲတပ်ဖွဲ့မှ၃ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနေ page တာဝန်ခံတို့ကိုကလေးတငယ်ခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲဆိုနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှင်းလင်းများအသင်းအိုင်လန်ကလည်းလွန်ခဲ့တဲ့တစ်လကျော်ကတည်းကပြင်ဆင်နေတာပါ။ဒါပေမဲ့သူတို့ဟာပြည်သူဝင်အမေဖြစ်တာကြောင့်တရားစွဲဆိုနိုင်မှုအတွက်ဥပဒေနဲ့အညီနိုင်ငံတော်တမန်တော်စီကနေခွင့်ပြုမိန့်တောင်းခံပြီးစောင့်ဆိုင်းနေတာပါ။ဒီနေ့သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲအပြီးမှာတော့သမ္မတစီကခွင့်ပြုချက်ရရင်တရားစွဲဖို့စတော့မယ်လို့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ကျွန်တော်တို့ကတော့အဲသမ္မတစီကခွင့်ပြုချက်ရရင်ကျွန်တော်တန်းတရားစွဲကျွန်တော်တို့လည်းသတင်းစာရှင်းလင်းပွဲလို့ခုရှိတယ်စိတ်မကြခင်ပါတော့ဒီအမှန်တရားကော်မတီနဲ့အိုင်လန်ကပေါင်းပြီးတော့ကျွန်တော်တို့ထုတ်ပြန်ကြရရှိပါတယ်အဲ့ကြကျွန်တော်တို့အသေးစိတ်ပြောပါအကြမ်းကြီးကတော့ကျွန်တော်တို့တရားစွဲ
ဗီဒီယိုဝစ်စတန်ဟေးပုတ်ခရင်းကမူချိုးကျောင်းကဗစ်တိုးရီးယားလို့နာမည်ဟွက်ပေးထားတဲ့၃နှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာချူးလွန်ခံရတဲ့အမှုမှာတန်မြတ်တရားခံအဖြစ်ဆွဆွဲခံထားရသူလဲတရားရှင်လွတ်မြောက်ပြီးဖြစ်သလိုအမှုပြင်ဆင်မှုတင်သွင်းချက်ကိုလည်းတိုင်းဥပဒေချုပ်ရုံးကပယ်ချထားပြီးပါပြီ။ဒီအမှုမှာချူးလွန်သူအစ်အမှန်ပေါ်ပေါက်ရင်းနဲ့ကလင်းရဲ့ဗစ်တိုးရီးယားအတွက်တရားမျှတမှုရရှိရင်အများကလူလာနေကြတာဖြစ်ပါတယ်။